မန္တလေးဥပိုလ်ကျင်းတော်နယ်မှာမနေ့တုန်းကဆန္ဒပြမှုဖြစ်ခဲ့ပါတယ်ဆန္ဒပြမှုမှာပါဝင်နေတဲ့သူတွေကိုစစ်ဆေးမေးမြန်းနေတယ်လို့အချင်းဦးစီးဌာနတာဝန်ရှိသူတွေက VOA ကိုပြောပါတယ်ရန်ကုန်ကပေးပို့လာတဲ့သတင်းအလိမ်မာပြောပြပေးပါရှင
်ဥပိုလ်ထောင်ထဲမှာပုံမှန်905နဲ့ဆွဲဆိုခံထားရတဲ့နိုင်ငံရေးအကျဉ်းသားတချို့ဦးဆောင်ပြီးမနေ့ညပိုင်းကဆန္ဒပြတောင်းဆိုမှုတွေဖြစ်ခဲ့တာလို့သိရပါတယ်ရှင်းလင်းလောင်းနှစ်ပတ်လည်နေ့ဖြစ်တာမို့လဲဆရာနာရှင်စံကြည်ရေးဒီမိုကရေစီရေးဟစ်ကြွေးတောင်းဆိုနေတာကိုထောင်ပြင်ပကနေအတိုင်းသားကြားခဲ့ရပြီးဗီဒီယိုအသံဖိုင်တွေလည်းလူမှုကွန်ရက်စာမျက်နှာပေါ်တွေမှာပြန့်နှံ့နေခဲ့ပါတယ်။ဆန္ဒပြပါဝင်သူများကိုနှိပ်စက်အပြစ်ပေးအရေးယူတိုက်ပိတ်ခဲ့ရမှာကိုမိသားစုဝင်တွေကစိုးရိမ်နေကြပါတယ်။ဩဂုတ်လ၈ရက်ညပိုင်းမန္တလေးအိုးဘိုအချင်းထောင်တွေမှာလည်းတွေးကြော်ဆန္ဒပြမှုနဲ့အတူတနက်ဖောက်တန်တွေလည်းကြားရတဲ့အကြောင်းထောင်ပြင်ပနေထိုင်သူတူကတူကြားခဲ့တဲ့ထောင်တွင်းတွေးကြော်ဆန္ဒပြမှုနဲ့ပတ်သက်ပြီးအခုလိုပြောပါတယ်
။၉နာရီဝန်းကျင်လောက်သူထောင်တန်းပိတ်ချိန်လောက်မှာဒီအတန်လေးပေါ့ကွာကိုတို့ဒီဆိုင်ထွက်တာကိုကိုတို့ကဈေးဆိုင်ထွက်တော့ဈေးဆိုင်သိနေတဲ့အချိန်လေးအဲ့ရဒီဆန္ဒပြတဲ့အဲ့ဒီအတန်လေးထွက်လာတာကွာအရေးတော်ပုံအောင်မြည်လို့တို့ရေးတို့ရေးတို့အဲ့ဒီအတန်လေးပေါ့အုပ်စုလိုက်အတန်ကျဲကြီးထွက်လာတယ်ထွက်လာပြီးတော့10မိနစ်15မိနစ်လောက်နေတော့ကြတော့တရားဝေဖွင့်တဲ့အတန်ထောင်ထဲကနေထွက်လာတာအဲတရားဝေဖွင့်တဲ့အတန်ထွက်လာတယ်တရားဝေဖွင့်တဲ့အတန်အဲ့ဖွင့်နေရင်ကြားတဲ့အကိုတနက်တန်နှစ်ချက်ကြားလိုက်ရတယ်။အဲ၉နာရီအစိတ်လောက်ကြာတော့နည်းနည်းငြိမ်သွားတယ်။အဲလူတန်းနေငြိမ်သွားတယ်လေ။တို့ဒီထောင်ထဲအဲဆန္ဒပြတဲ့တန်တွေတို့အပြင်းထိထွက်လာတာ။ဟိုထွက်လာတော့အဲ့ဒီတန်တွေကိုအုပ်အောင်လို့တရားဝင်ဖွင့်လိုက်တဲ့သဘောပဲ
။နိုင်ငံရေးအကျဉ်းသားတွေဟာစစ်အာဏာရှင်စနစ်ပြုတ်ကျရေးဒီမိုကရေစီရရှိရေးစတဲ့ကြွေးကြော်တန်တွေကိုအော်ဟစ်ကြွေးကြော်ဆန္ဒပြကြတာလို့ထောင်နီးနားနေထိုင်သူတွေကပြောပါရယ်။ဆန္ဒပြချိန်မှာတနက်ပြစ်ဖောက်တန်ကြရတဲ့ဆိုတဲ့တဲ့နဲ့ပတ်သက်လို့တော့အိုးဘိုထောင်တာဝန်ရှိသူတွေကို VOA ကမေးမြန်းပေမဲ့တစုံတရာတုံ့ပြန်ဖြေကြားခြင်းမရှိပါဘူး။ဆန္ဒပြမှုမှာလူ40လောက်ပါဝင်တယ်လို့စစ်ကောင်စီကထုတ်ပြန်ထားပါတယ်။ဒီလူတွေကိုစစ်ဆေးမေးမြန်းနေတယ်လို့အကျဉ်းဦးစီးဌာနဒုတိယညွှန်ကြားရေးမှူးဦးချက်အေးကျော်က VOA ကိုပြောပါတယ်
။ဘာလို့လဲဆိုတော့သူတို့စစ်ဆေးကျွန်တော်တို့တော့ပြန်တော့မတင်ပြဘူး။ဟုတ်ကဲ့။ဒီအချိန်ကြီးကကျွန်တော်တို့အဲ့ဒီဒီတို့ဒီဟိုဘောကျွေးကြော်ဆန်လုပ်တယ်တချင်းဆိုတယ်ပြီးတော့အဲ့မှာတောင်းကန်အရာရှိတဲ့ဖွဲ့ရောက်တော့သူတို့ပြီးသွားတာ။တောင်းတော့မရှိဘူးသူတို့ကတော့ကျွန်တော်ထင်တာတော့ဘောလို့မနေ့ကလည်းသူကဒီချစ်လေးလုံးပါညာဘောရှေ့ရဲ့ချစ်လာဆိုတော့လေအဲ့လိုထိမ့်မနဲ့ကျွန်တော်တို့ကကျွေးကြော်လိုက်တယ်အဲ့လိုတော့ပြစ်စားပါခင်ဗျာဟုတ်ကဲ့
။စစ်ကောင်စီရဲ့ထုတ်ပြန်ချက်ထဲမှာတော့ထိမ့်သိမ်းထားခံရတဲ့ပုံမှန်905နဲ့အမှုဖွင့်အရေးယူခံရတဲ့အကျဉ်းသားတွေရဲ့အခန်းထဲကနေစစ်အာဏာရှင်စနစ်ပြုတ်ကြရေးတရားစွဲဆိုထားတဲ့အကျဉ်းသားများလွတ်မြောက်ရေးကြွေးကြော်သံတွေနဲ့သွေးသစ္စာတခြင်းဆိုဆန္ဒပြချိန်မှာထောင်တာဝန်ခံအရာရှိတွေရောက်လာပြီးထိမ့်သိမ်းမေးမြန်းခဲ့ကြောင်းဖော်ပြပါဗျ။ဇူလိုင်လ23ရက်နေ့ကလည်းအင်းစိန်အကျဉ်းထောင်မှာနိုင်ငံရေးအကျဉ်းသားတွေကြွေးကြော်ဆန္ဒပြခဲ့တဲ့ဖြစ်ရပ်ရှိခဲ့ပါဗျ။အဲ့ဒီဖြစ်စဉ်မှာလဲဥဆောင်သူတချို့ကိုတိုက်ပိတ်အရေးယူထားတယ်လို့သိရပေမဲ့အာဏာပိုင်တွေကတော့ထောင်ရဲ့လုံယိုးလုံစင်အတိုင်းအရေးယူဆောင်ရွက်ထားတယ်လို့ပဲအကြောင်းပြန်ထားပါဗျ။မနေ့ညအိုးဘိုထောင်တွင်ဆန္ဒပြမှုနဲ့ပတ်သက်လို့ဆန္ဒပြသူတွေကိုရိုက်နှက်အပြစ်ပေးတာမျိုးလုံးမှာစိုးရိမ်မိတယ်လို့အိုးဘိုထောင်ထဲရောက်နေတဲ့နိုင်ငံရေးအကျဉ်းသားမိသားစုဝင်တူကပြောပါဗျ
။စိုးရိမ်တာကတော့ဟိုပြောမပြတတ်အောင်ပဲပေါ့နော်။ဘာဖြစ်လဲဆိုတော့ဘာမှမြင်သိကြားခွင့်မရတဲ့အနေအထားကြီးပေါ်မှာဒီမနေ့ကအခြေအနေဖြစ်လာတယ်ဆိုတော့ကျတော့ဒီရန်ကုန်ကဒီအင်းစိန်ကိစ္စတွေလည်းကြာတော့ကျမတို့ဒီမှာဆိုရင်အရန်ပူကြရတယ်တရင်တွေတက်လာတာနဲ့ပေါ့နော်မနိုင်ကြရင်အိမ်ကအမေတို့ဘာလို့တော့မှဟိုဖျားကရွတ်နေရတဲ့အနေအထားမျိုးဖြစ်နေအဲ့လိုမျိုးဟိုဘာမှအဆက်အသွယ်မရတော့ပူနေရငယ်လေးရောက်နေပေါ့
ဒါပေမဲ့လည်းအခုချိန်အထိဆန္ဒပြမှုမှာပါဝင်သူတွေကိုဘလို့ကင်တွယ်တယ်လဲဆိုတာကိုတော့အသေးစိတ်မသိရသေးဘူးလို့မန္တလေးရှင်နေတူကပြောပါတယ
်မနေ့ကတော့ညာဘက်မှာပေါ့နော်ညာဘက်မှာအဲ့ကျန်မှာဆန္ဒပြတယ်ဆန္ဒပြတယ်နဲ့ချက်ချားတယ်ပေါ့ညာသဘုံညမှာရှိတဲ့မိတ်ဆွေတွေဂျိုးဒန်တော့ပြန်ကြားကြတယ်အဲ့မှာဆန္ဒပြတဲ့လူရဲ့ချိန်ဒီအသေးစိတ်ပေါ့နော်အဲ့ဒါလေးကတော့ကျွန်တော်တို့လောတင်ပြီးပြီခင်ဗျာ
မန္တလေးတက္ကသိုလ်ကျောင်းသားများတမကအဖွဲ့ဝင်တူကတော့ထောင်ထဲမှာကိုဗစ်ရောဂါနဲ့ပတ်သက်ပြီးကာကွယ်မှုမရှိသလိုစေကူတာမှုမရတာတွေရှိလို့ထောင်တွင်းမှာဆန္ဒပြမှုဖြစ်လာရပြီးဒီထုတ်ဖော်ပြသမှုကိုထောက်ခံတယ်လို့ပြောပါတယ်မတရားဖန်ဆီးခံနိုင်ငံရေးအကျဉ်းသားများအားလုံးကိုခြွင်းချက်မရှိချက်ချင်းလို့နိုင်ငံရေးအကျဉ်းသားများအားလုံးကိုကိုဗစ်ရောဂါကာကွယ်ကုသရေးအပါအဝင်စေကူတာခွင့်ရရှိရေးဆောင်ရွက်ပေးဖို့နဲ့မတရားဖန်ဆီးခံနိုင်ငံရေးအကျဉ်းသားများကိုအကြမ်းဖက်ဖိနှိပ်မှုများရပ်တန့်ဖို့လဲမန္တလေးတက္ကသိုလ်ကျောင်းသားများတက်မကကတောင်းဆိုထားပါတယ်ရှင်